မဇာဂျီဝင်းတို့ဒီတပိမောက်တောင်းဆိုနေတဲ့ကိစ္စရဲ့ပတ်သက်လို့လေအခုဘာများနောက်ဆုံးထူးခြားမှုရှိသေးလဲလို့ပါ
ဒီမှာတော့မင်းရညာပိုင်းမှာချင်းနိုင်တဲ့အချို့ရင်းမူကကျမတို့ဒီခေါင်းဆောင်တွေကိုခေါ်ပြောရပေါ့နော်လုံးချင်ချက်တော့ကြတဲ့ပတ်သက်မျိုးပြန်ပေးမယ်ဆိုတော့ခေါ်ပြီးပြောလာမျိုးရှိတယ်ကိုပြီးရခါကျဒီနေ့မှာလုံးချင်ကလည်းဒီကျမတို့ဒီစကမ်းဘက်ကိုဆက်လက်ဆောင်လာကပ်ပါလားရှိတယ်အဲ့ဒါဘာသာလဲဆိုတဲ့ခါကျတော့ဒီခုလက်ရှိဆန္ဒထုတ်ဖို့နေတဲ့လူတွေက44နာရီလုံးချင်ပြီးမဆင်းခဲ့တဲ့ပြီးခဲ့တဲ့လကလုံးမလုံးတဲ့လူတွေကိုတဲ့ဒီစနေကြီးရဲ့ဆက်တောက်ထားတဲ့ပတ်စံတွေပြန်လည်ပေးရပါမယ်ဆိုတဲ့စာမျို
းဆက်လာ
ဆက်သွားတယ်ကျွန်တော်တို့ရဲ့ဒီကျမတို့ကနိုင်ငံတော်စစ်ငါတရားဆွတ်လာဒီဂျီပန္နာကုမ္ပဏီ23ရက်နေ့ကျမတို့ကဂျုံချင်းနမတိတရားကံတော်လီဇန်မြင့်တာဒေါက်တာနေရှင်ကိုတရားရုံးမှာဖတ်ဆင်မယ်ဆိုတော့ဒီကျမတို့အနေနဲ့ဒီပတ်စံတွေကိုဒီအမှုတွေပြီးနောက်အေးစစ်စစ်ဖြစ်သွားတဲ့အချိန်မှာပဲထုတ်မယ်အရင်တော့ပေးပါဆိုတော့သူတို့ပဲဥပဒေကြောင်းရဆက်တာပါဥပဒေနဲ့ညီလို့တာပါဆိုပြီးခုဥပဒေရရေးယူခံရတော့မယ်ဆိုမှကျမတို့ကိုပေးပါမယ်ဆိုပြီးတော့ခုကျမှဖြစ်သိမ့်တဲ့ဟာမျိုးလုပ်နေတယ်ပေါ့နော်အဲ့တော့ကျွန်တော်ဝန်ထမ်းများရောဆန္ဒကတော့ဆက်တော့တဲ့ပတ်စံမျိုးခုကတော့လာထုတ်ပေးရတယ်ကျွန်တော်လက်တလုံးမှာလည်းကျွန်တော်ထုတ်ဖို့အစီအစဉ်မရှိသေးဘူး။ငွေစားတွေချေရသွားပြီကျွန်တော်တို့ဒါကျွန်တော်တို့မျက်နာတဲ့ပတ်စံမျိုးထုတ်ယူသွားမှာဖြစ်တယ်ပေါ့ကွာ
။ဟုတ်ကဲ့ဟုတ်ကဲ့။အဲ့ဒါတယောက်ကိုဘယ်လောက်လောက်ရမှာလဲ
။အကူအတယောက်ကိုရေးတန်းဌာနဆိုရင်1000ကျော်လောက်ရမယ်လို့ပါတယ်။တချို့ကြတဲ့6000လောက်ရမယ်လို့ပါတယ်။တချို့ကြလည်း1000ဘူးမျိုးမျိုးပေါ့။အဆိုင်မိတဲ့လူပေါ့ကွာ။နော်ဒီစနေနေ့မှာတချို့အဆိုင်ညာ2ရက်မိတယ်၊တချို့အဆိုင်က3ရက်မိတယ်။တချို့ဆိုရင်ရေးတန်းဌာနဆို4-5ရက်တွေပါရက်ပြတ်ချခံရတယ်ပေါ့ကွာ။ခဏလိုက်ပေါ့ပြန်ကြောက်တော့သူဂျင်မဒူမာကိုအနည်းဆုံးပြီးတော့6000ထက်ပေါ့
အလုတ်ဖြုတ်ထားတဲ့လူတွေပြန်ခန့်ရေးတို့အလုတ်ရှင်အလုတ်သမားစာချုပ်လိုက်နာရေးကိစ္စတို့ကြတော့ဘာမှမပြောသေးဘူးလား
အမှန်ပြောဦးကိုဘယ်ချိန်မိနိုင်မလဲသူတို့ကဆုံးဖြတ်လို့မရသေးဘူးတစ်ခုတင်ပြထားရတယ်လို့ဘာလို့ညာလို့ဆိုတော့အခုကျွန်တော်တို့ကလည်းလက်စီတောင်းထုတ်တာဒီလေခုနအဲ့ PP တွေကိုလုတ်ပြန်ခန့်ပေးရေးဒီစာချုပ်ကိုလိုက်နာပေးရေးမဟုတ်တော့ဘူးစာနာကုမ္ပဏီနဲ့စက်မှုကြီးကျွန်တော်တို့ငှားရမ်းစင်တော့ထုတ်ထားတဲ့စာချုပ်ကိုပဲကျွန်တော်တို့ကပြန်ပေးတော့လို့တောင်းဆိုတာအဲ့ထဲမှာဒီကျမတို့ရောက်ပိုင်ကအပိုက်ရှင်းတဲ့ကိုလေးပါတယ်လေအဲ့ဆောက်ချုပ်ကြီးထဲမှာကျမတို့ဒီဝန်ထမ်းတွေကိုကုမ္ပဏီတွေနဲ့ပတ်သက်လို့ပြင်ပေးရမယ်ကျမတို့ကဒီဝန်ထမ်းတွေကိုရာထူးတို့ပေးရမယ်မြို့တို့တွေပေးရမယ်လာစာတွေတို့ပေးရမယ်ဒါမျိုးတွေပါရတာလေအဲ့ဟာတွေကိုကုမ္ပဏီကဘာမှလုံဆောင်ပေးတာမရှိဘဲနဲ့အဲ့ agreement တွေကိုခုပြီးတစ်ခုတစ်ချက်ပြီးတစ်ချက်ချိုးဖောက်လာတဲ့အတွက်ဒါမျိုးခုစာနာကြတဲ့၃ချိန်မြောက်ကိုဖြစ်သွားတာအဲ့ကျမတို့ကနောက်ထပ်ပြိမ့်မှာတပိတ်ဆိုရတယ်ကျမတို့မဖြစ်စင်တော့ဘူးနောက်ထပ်စာနာကြတဲ့အားမျိုးတွေလည်းမဖြစ်စင်တော့တဲ့အတွက်ဒီလိုပြောင်းခံတိုင်းကဝန်ကဟောင်းနေတဲ့လုပ်ငန်းဝင်အမကန်ကျက်ပေါ်အမကန်ကခိုင်မာရှိတဲ့စာချုပ်မျိုးဖြစ်တဲ့မူရင်းစာချုပ်ကိုလည်းကျွန်တော်တို့လေ့ကျင့်တော့တယ်။အဲဒီမူရင်းစာချုပ်ကိုလည်းအရင်ဆိုရဖြစ်တဲ့ကသမုဝန်ကြီးဌာနရဲ့ကဏ္ဍကုမ္ပဏီကပေါင်းပြီးတော့ကျွန်တော်တို့ကိုပြင်ရညာခဲ့ကြတယ်။အဲ့စာချုပ်ကြီးကအခုစန္ဒာကပြိဿရုံမှာ130လောက်ပိုင်ဝင်ရှိရဆိုအဲ့စာချုပ်ထဲမှာပါတဲ့အခွင့်အရေးကလည်းဆက်ရှိနေအောင်ပါပဲလေ။အဲ့ဒီအခွင့်အရေးကိုပဲကျွန်တော်တို့ပြန်လည်တောင်းဆိုခြင်းဖြစ်တယ်ဆို။
အဲ့တော့ကတရားဆွဲပြီပေါ့နော်တရားဆွဲပြီးတော့ဘာတွေဆက်ဖြစ်လာနိုင်လဲ
တရားဆွဲတဲ့ဆိုမှတော့ကျမတို့ကတော့ပြန်လဲတုံးတက်ရေးကိုရှင်းပြမှာဖြစ်တယ်လေကျွန်တော်ကဒီတနာကုမ္ပဏီဒီဒီပလိတ်ရေးရေးက600ကျော်ကိုတလမှာ300နဲ့ငားတယ်ငှားပြီးတော့လေဒီငားခဲ့တဲ့3ရက်တည်းမှာလဲဒီဂျန်နေဒေတာကြီးခုံမျိုးတက်တက်မှုရှိအောင်လုပ်ပေးရမယ်ဆိုပြီးဒေတာကြီးကခုံမျိုးမတိုးတက်တဲ့အပြင်အပြင်ကနေဆုတ်ရော့လာတယ်ပြက်ယွင်းလာတယ်အိမ်ကြီးဆိုရင်လည်းမိုးမပေးဘူးဖာဆာပြီးပြက်စီးကုန်တာလေဒါဆိုရင်နိုင်ငံတော်ဘဏ္ဍာပြည်သူဘဏ္ဍာရမ်းနေတာလေနောက်တစ်ခုကပြည်သူပိုင်းနိုင်ငံတော်ပိုင်းဖက်ပစ္စည်းတွေချုပ်ရောင်းတာမျိုးတွေဒီကုမ္ပဏီကဘလို့စနစ်နဲ့ဘလို့တွေချုပ်ရောင်းလဲတော့ကျမတို့မသိဘူးကျမတို့မြင်မြင်မှာတော့ကျွန်တော်တို့အမေမေတို့ဖေဖေတို့လက်ထက်ကလုံးပြဆက်တည်ဆိုရင်အခုတော်တော်များများမရှိတော့ဘူးဒီကုမ္ပဏီလက်ထက်မှာအကုန်လုံးချုပ်ပြီးရောင်းစားပြီးကုန်ကြရတယ်ပေါ့နော်ဒါတွေကလည်းနိုင်ငံတော်ပြောင်းမှုဆင်းရှိရမသိသေးရဆိုတော့ကျမတို့အနေနဲ့ပြောင်းဖြစ်ကြမယ်၃နှစ်လုံးအောင်ဒီဒေသမှာနေရတဲ့ဝန်ထမ်းရောဝန်ထမ်းမိသားစုတွေလည်းဆင်းရဲမှုရောင်းစားနဲ့ကြုံတွေ့ရတယ်အဲ့လိုဟာမျိုးကိုနိုင်ငံတော်အတွက်လည်းအကျိုးမရှိပြည်သူအတွက်လည်းအကျိုးမရှိတဲ့ဒီလိုကုမ္ပဏီမျိုးနိုင်ငံတော်အနေနဲ့ပြန်လည်စဉ်းစားသုံးသပ်ပြီးတော့ကျမတို့အနေနဲ့ပြင်ပြပါမှလည်းဖြစ်တယ်ကို
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ်